India နိုင်ငံမှာ1984ခုနှစ်ကဖြစ်ပေါ်ခဲ့တဲ့ Sikh လူမျိုးစုစန့်ကျင်ရေးလူထုအုံကြွမှုတွေနဲ့ဆက်နွယ်တဲ့အပြင်းထန်ဆုံးတရားစီရင်မှုတစ်ခုကို New Delhi မြို့တရားရုံးကတင်းနစ်လာနေမှာချမှတ်လိုက်ပါတယ်။အဲ့ဒီအချိန်ကတာဝန်ထမ်းဆောင်နေတဲ့အိန္ဒိယဝန်ကြီးချုပ် Indira Gandhi ကိုသူမရဲ့ကိုယ်ရံတော် Sikh လူမျိုးတဦးကအလုတ်ကြံတပ်ဖြတ်လိုက်ပြီးတဲ့နောက် Sikh စန့်ကျင်ရေးလှုပ်ရှားမှုတွေဖြစ်ပေါ်အောင်လုံဆော်ပေးခဲ့မှုနဲ့လက်ရှိအတိုက်ခံ Congress Party ကအကြီးတန်းနိုင်ငံရေးသမားတဦးဖြစ်သူအသက်83နှစ်အရွယ်စာဂျန်ကူမာကိုတက်တဲ့ကြုံထောင်ထဲချမှတ်လိုက်တာပါအဲ့ဒီအချိန်ကစာဂျန်ကူမာဟာအာနာယကွန်ဂရက်ပါတီရဲ့လွတ်တော်အမှတ်ဖြစ်တာဝန်ထမ်းဆောင်နေခဲ့တာပါ၄ရက်လောက်ကြာခဲ့တဲ့ဆင့်ဆက်ခြင်းအထီးကရုံးတွေအတွင်းတွေ့သည့်မြလူနည်းစုစစ်လူမျိုးစုတွေကိုဟိန္ဒူဘာသာဝင်တွေကလိုက်လံတပ်ဖြတ်တာသူတို့ပိုင်ဆိုင်တဲ့စီးပွားရေးလုပ်ငန်းတွေကိုမိရှုပ်ဖြစ်စေတာတွေလှုံ့ဆော်ခဲ့တာမှာလူပေါင်း3000နီးပါးတေဆုံးခဲ့တယ်လို့ဆိုပါတယ်အဲ့ဒီစစ်စန့်ကျင်ရေးအထီးကရုံးတွေဟာ crime against humanity လူသားတွေပေါ်ကျူးလွန်တဲ့ရာဇဝမှုမြောက်ကြောင်းအထီးကရုံးမှာပါဝင်ခဲ့သူတွေဟာလည်းနိုင်ငံရေးအရာသူကောင်းပြုခံရတဲ့အပြင်တရားစွဲဆိုခြင်းလည်းမခံခဲ့ကြရကြောင်းစီရင်ချက်ချမှတ်လိုက်တဲ့တရားသူကြီးကပြောပါတယ်ဝန်ကြီးချုပ်အင်ဒရာဂန္ဒီကစစ်လူမျိုးတွေရဲ့ရွှေကြောင်းတော်အတွင်းမှာရှိနေတဲ့စစ်သွေးကြွတွေကိုနေနှင်းဖို့အတွက်စစ်တပ်ကိုဆေလွတ်လိုက်တဲ့အပေါ်မကျေနပ်မှုကြောင့်ဝန်ကြီးချုပ်ကိုစစ်လူမျိုးကိုရံတော်တဦးကလှုပ်ကြံတပ်ဖြတ်ခဲ့တာပါ